တူရီနိုင်ငံကဆီးရီးယားမြောက်ပိုင်းက YPG ကစစ်တေးကြတွေကိုတိုက်ခိုက်နေတာနဲ့ဒဇိုင်းနဲ့ထဲမှာပဲတူရီနိုင်ငံအတွင်းကကတ်ပါတီကိုထောက်ခံသူတွေကိုဖမ်းဆီးမှုတွေလည်းပုံများလာနေပါတယ်။ဒီလိုဖမ်းဆီးမှုတွေကတူရီနိုင်ငံရဲ့လူမှုအဖွဲ့အစည်းအတွင်းထိတက်တက်ပြန့်ပြန့်ဝင်ရောက်လာနေကြောင်းလေ့လာသူတွေကပြောပါတယ်။ခုချိန်ထိတူရီနိုင်ငံရဲ့တတိယအကြီးဆုံးပါတီဖြစ်တဲ့အတိုက်ခံ HDP ပါတီရဲ့ရွေးကောက်ခံမျိုးဝင်9ယောက်ရာထူးကနေထုတ်ပယ်ခံရသလိုအကြမ်းဖက်မှုဆက်ဆွဲချက်တွေနဲ့အော်တိုဘားလအစောပိုင်းကဆော့ချက်တွေခံရပါတယ်။အဲ့ဒီဖမ်းဆီးမှုတွေဟာတူရကီကဆူရီးယားနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးနေဦးလို့ခေါ်တဲ့စစ်စီရေးဆင်နွှဲနေခြင်းနဲ့တိုက်ဆိုင်နေတာပါ YKP ဟာတူရကီကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တပ်ဖွဲ့ဝင်နေတဲ့ PKK နဲ့ဆက်နွယ်ကြောင်းဆက်ဆွဲပြီးအကြမ်းဖက်အဖွဲ့အစည်းအဖြစ်တူရကီဆူရီးယားကသတ်မှတ်ထားခဲ့တာဖြစ်ပါတယ်။ HDP ပါတီကို PKK လက်နက်ကင်အဖွဲ့ရဲ့နိုင်ငံရေးအဖွဲ့အဖြစ်တူရကီသမ္မတတိုင်ယပ်အာရဝန်ကဆက်ဆွဲပြီးအခုလိုဖမ်းဆီးမှုတွေကိုကောက်ွယ်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ HDP ပါတီကတော့ဆက်ဆွဲချက်တွေကိုညှင်းဆို့ထားရမှာ HDP ရဲ့ကုန်လူဆောင်ဥက္ကဋ္ဌအတဂရူကကစုကလူ6တန်းမဲ့ပြည့်တဲ့ပါတီကဘယ်ဘုံပင်နည်းနဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်နိုင်မလဲဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ။